ဒီနေ့အော်တိုဝါ17ရက်နေ့ဟာအပြည်ပြည်ဆိုင်ရာမိန်ကလေးများနေ့ဖြစ်ပါတယ်။အခုလိုကမ္ဘာတစ်ဝှမ်းမှာ COVID-19 ကာယရောဂါကြောက်ရောက်နေတာနဲ့စီးပွားရေးကျဆင်းမှုတွေရှိနေတဲ့နှစ်အတွင်းမှာမိန်ကလေးတွေအတွက်စိန်ခေါ်မှုတွေကိုပို့ပြီးတော့ဖြစ်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။မိန်ကလေးငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ပို့ပြီးတော့ဆိုးရွားစေခဲ့တယ်လို့လည်းပြောပါတယ်။ဒီထဲမှာပညာရေးအရွယ်မရောက်သေးခင်အိမ်အောင်ချထားမှုအိမ်တွင်းကြမ်းဖက်မှုနဲ့စီးပွားရေးဆရာတွေပါဝင်တယ်လို့ပြောပါတယ်။ရှင်းနေကြရင်ကမ္ဘာပေါ်ကအမျိုးသမီးနဲ့မိန်းကလေး435သန်းလောက်ရဲ့ဝင်ငွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့ပြား90ထက်နည်းမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာမိန်းကလေးများနေ့အထိမ်းအမှတ်အင်တာနက်စာမျက်နှာကဖော်ပြလိုက်ပါတယ်။ဒါပြင်ဒီထဲမှာ48သန်းကကိုဗစ် -19 ကာယရောဂါကြောင့်ဆင်းရဲမွဲတင်မှုဌာန်ကိုခံကြရမှာဖြစ်တယ်လို့လည်းပြောပါတယ်။ကာယရောဂါပြဿနာကြောင့်မိန်းကလေးတွေအတွက်စီးပွားရေးနဲ့ပညာရေးဆုံးရှုံးမှုတွေကိုဖြစ်ပေါ်စေပြီးအဲဒီကနေအကျန်းဖတ်မှုတွေလည်းတိုးလာစေတယ်လို့ပြောပါတယ်။ကာယရောဂါမတိုင်ခင်အချိန်မှာကလေးကမြို့မီ3ယောက်မှာ1ယောက်ဟာကိုထီးလက်ယောက်အကျန်းဖတ်ခံရတာဓမ္မမဟုတ်လိမ့်မိုင်းဆိုင်ရာအရာအကျန်းဖတ်ခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။နောက်ထပ်ထွက်ပေါ်လာတဲ့အချက်အလက်တွေရတော့ကာယရောဂါစဖြစ်ချိန်ကစပြီးမြို့မီတွေနဲ့မိန်းကလေးငယ်တွေပေါ်အကျန်းဖတ်မှုအထူးသဖြင့်အိမ်တွင်းအကျန်းဖတ်မှုတွေဟာပိုပြီးတော့များလာနေတယ်လို့ပြောပါတယ်ခင်ဗျာ။